ဇွန်လ19ရက်နေ့မှာကြောက်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့မွေးနေ့ကိုထင်ရှားတဲ့ကမ္ဘာခေါင်းဆောင်တွေနဲ့နိုင်ငံတကာအစိုးရအသီးသီးကဂုဏ်ပြုတာတွေကိုကြည်ရင်မြန်မာပြည်သူတွေဟာကမ္ဘာအဆင့်တန်းမှီအရေးချင်းရှိတဲ့ခေါင်းဆောင်တဦးကိုရရှိထားတယ်လို့အမေရိကန်ပြည်ထောင်စုရောက်စာရေးဆရာမောင်ဆွမ်းကြီးကပြောပါတယ်
ဘာဖြစ်လို့လဲဆိုတော့သူကကျွန်တော်တို့မျက်မှောက်မှာပဲအတိုင်းပြည်အတွက်အသက် OA စီးစိမ်အဲဆွတ်နေတယ်အသက်လည်းဆွတ်မဝမလွေဘူးအသက် OA စီးစိမ်ရလို့လည်းထင်ရှားဆွတ်လိုက်တယ်ခါတယောက်တည်းခုနေခါမှာစကားနဲ့နေပါတော့အင်းကြခံနေရပြီမဲ့လက်မမြောက်ဒူးမထုတ်ဆိုတဲ့အနေနဲ့နေပါတယ်အဲ့တော့သူကအကျဉ်းခံနေရပြီမဲ့တယောက်တည်းနေပြီမဲ့သူဟာဇွဲတက်ကြည့်ပြရဲ့နဲ့အတိုင်းပြည်ကိုနမူနာကြနေတယ်လို့ထင်တယ်ခေါင်းဆောင်ကောင်းတွေနဲ့အဲ့လိုအနည်းနာခံရဲ့တတိရှိတဲ့စာပေသမားတွေအနေနဲ့တော်ရင်သူကကျွန်တော်တို့စာပေသမားတွေအားလုံးနဲ့ကျွန်တော်တို့ရင်းနှီးခဲ့ပြီးတော့အထူးသဖြင့်ကျွန်တော်တို့စတင်ပြီးရင်းနှီးကြတာကဗျာဇာတိနဲ့ရင်းနှီးပြီးတော့အများနဲ့စာပေဆွေးနွေးတယ်ကမ္ဘာစာပေဓမ္မစာပေမှာလည်းအဲဆင်တန်းရှိတဲ့လိုက်စားတဲ့အမျိုးသမီးကြီးတယောက်ဖြစ်တယ်ဆိုပြီးကျွန်တော်တို့အားလုံးကလည်းလေးစားကြပါတယ်အဲ့တော့ကမ္ဘာအဆင့်မီတော့ခေါင်းဆောင်ကြီးတယောက်ဖြစ်နေကျွန်တော်တို့အထူးလေးစားကြတာဖြစ်ပါတယ်ဗျာ
မြန်မာပြည်ဒီမိုကရေစီရရှိရေးကြိုးပမ်းတဲ့နေရာမှာဒေါက်ဆန်းစုကြည်ဟာမှန်ကန်တဲ့ဥဆောင်မှုကိုပေးနိုင်တဲ့အတွက်ပြည်သူတွေရဲ့ထောက်ခံမှုကိုအပြည့်အဝရရှိထားသူတဦးဖြစ်တယ်လို့ဆရာစွမ်းရည်ကဆိုပါတယ်။ဒါ့အပြင်ဒေါက်ဆန်းစုကြည်ဟာဗုဒ္ဓဘာသာကိုရိုသေကန်ဆိုင်ပြီးလက်တွေ့ကျင့်ကြံသူတဦးဖြစ်တန်ဃာတော်တွေကရှုမြင်တဲ့အကြောင်းပြပချေဆိုင်သာသနာ့အုပ်ဆောင်အဖွဲ့ရဲ့အလုံးမှုဆောင်ဆရာတော်တပါးဖြစ်တဲ့ဦးစံတော်ဘာသာကမိန့်ကြားပါတယ်
။ဟောမြတ်စွာဘုရားကဒီခေါင်းဆောင်ကောင်းဆိုတာကကိုကနေဥဆောင်တဲ့ပုဂ္ဂိုလ်ကကိုအောက်မှာရှိတဲ့သူတွေကိုလည်းကိုကညံတာထောက်ထားမှုတွေရှိရတယ်။ကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်ကကိုကလေးစားမှုရှိရတယ်။ဒါညက်စွာပြန်ကဟောခဲ့တဲ့တရားတော်တွေပါလို့ရှိရင်ဒေါက်တာသူကြီးကသာရဝနိဝါဒတရားတွေသူလုံးရှိပါတယ်။အဲသူနဲ့သူထက်အသက်ကြီးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ကာရဝပြုတာလည်းဒါတွေ့နေရတယ်။အဲသူတွေနေကြတဲ့ဉာဏ်တော်ပါတဲ့လူတွေဒီလိုလူတွေကိုလည်းသူသနာချစ်ခင်ပြီးတော့နာမသူကိုသင်္ခါရယူရမှုတွေတွေ့တယ်။ဒါရီကမြတ်စွာဘုရားကမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုပြောဆိုတရား၄ပါးနဲ့အညီသောသာသုချီကဘုရားဘာသာကောင်းတဲ့ဆောင်နဲ့သင်္ဓေတာကျင့်ကြံပေါ်မြတ်အားထုတ်နေတာကအလုံးသိပါလေ။ဒါအဲပြီးတဲ့အတွက်ကြောင့်လေခွန်တို့ဒီသာသနာ့ကိုလာရှင်ရနေတာဒီစဉ်ဒီတော့မှရှိတဲ့သံဃာတွေကြီးရတဲ့သောသာသုချီကိုလေးစားကြရတယ်ပါပါလေ။အဲ့တော့မြတ်စွာဘုရားဟောတဲ့တရားတော်နဲ့သောသာသုချီကတကယ်နေထိုင်နေတဲ့ဒါမျိုးတွေဆောင်တယောက်ဖြစ်ပါလေ
။သံဃာကျောင်းသားပြည်သူတွေရဲ့တကယ်နဲ့ထောက်ခံမှုကိုရနေတဲ့ဒေါက်ဆန်းစုချီကိုသတင်းမီဒီယာတွေကတဆင့်စစ်ဆိုးရဟာပုံကိုရေးရတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ဒါကိုဒေါသနဲ့တုံ့ပြန်တာမျိုးမတွေ့ရတဲ့အပြင်ဥပိ္ပခာပြုနိုင်တဲ့အရေးချင်းတွေ့ရတယ်လို့ဒေါက်ဆန်းစုကြည်နဲ့အနီးကပ်လုပ်ကင်ခဲ့ဘူးသူတို့ဖြစ်တဲ့အမေရိကန်ပြည်ထောင်စုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေရဲ့အလုံးမှုဆောင်တဦးဖြစ်သူဘော့ခင်ဆန်းတွေကပြောပါတယ်
။ဒီနားဖောက်ဆိုတဲ့ဒီအမြင်နဲ့ကဒီဆောင်းလိုင်းကြီးတွေနားဖောက်ပြုံးတက်ရွှေတို့အကုန်လုံးဟာအမောက်ကိုအမျိုးမျိုးထိုးနဲ့တိုက်ခိုက်ပြီးတော့ခါရရေးဆက်ဆက်ပုတ်ခတ်တာတွေပြောတာဒီဒါတွေအများကြီးကိုအမဘာပြောလဲဆိုတော့ကျမကမတုံ့ပြန်ဘူးဒါတွေဖတ်ဆရာလည်းမလို့တုံ့ပြန်ဆရာလည်းမလို့ဖြေရှင်းဆရာလည်းမလို့လို့အဲ့လိုပြောရဲကျမတို့ဆိုလို့ချင်းတာမန်သူပဲလေကျမတို့နည်းနည်းလာပြောကျမအများကြီးတန်လို့ခြင်းနဲ့လူဆိုတော့ကျမအကျန်းကိုအမကိုတကယ်အားကြတယ်ကျမတို့မျိုးသမီးတွေကိုကဘာကြီးမှဘာဖြစ်နေလဲဆိုတာကိုကျမတို့အမြင်နဲ့ဗုဒ္ဓဦးနေတိုင်းမှာအမကမျိုးနယ်လိုက်ထပြောဆိုပြီးတော့အဲ့ဒီလိုမျိုးကျမတို့လေ့ကျင့်နေပြတာဖြစ်တယ်ဒါကြောင့်ဒီနေ့ချိန်ကာလမှာဟလားပါရပြောပါတီရဲ့တာဝန်တွေကိုကျွန်မတော့တနေရာနေပြီးထမ်းဆောင်နေခဲ့တယ်။ဒါတွေအားလုံးဟာအမဒေါက်တာဆုကြည်ရဲ့ကျေးဇူးတွေပါ
။ကမ္ဘာမှာထင်ရှားကျော်ကြားတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းဆုကြည်စီကဒီကနေ့မြန်မာလူငယ်တွေအတွက်စံနမူနာယူသင့်တဲ့အရာတွေနဲ့ပတ်သက်လို့ဆရာစွမ်းရည်ရဲ့အမြင်ကတော့
ဒေါက်ဆန်းဆုကြည်စီကလူငယ်တွေကနမူနာယူရတာအဖြစ်ဖြစ်ကျွန်တော်တို့အပြင်ရောက်နေတဲ့လူငယ်တွေအများကြီးနဲ့တွေ့ရတဲ့အခါမှာသမိုင်းအတိနိုင်ငံရေးဒီကမ္ဘာအသိပေါ်ကအထင်နှံမိတဲ့အဲ့ဒီပညာလိုက်စားမှုနေပါတာပါလူငယ်တွေနဲ့ကမ္ဘာနဲ့ရင်းနှီးမှုတန်းပြီးတော့တက်ပြီးသုတရအောင်လုပ်ချင်လို့ရှိရေကမ္ဘာအသင်းမီနိုင်ငံရေးလုပ်ချင်တယ်ဆိုရင်အသင်းမီရဲ့နိုင်ငံရေးသမားဖြစ်ချင်တယ်ဆိုရင်တန်းပြီးတော့တကယ်ကြိုးပြုချင်တယ်ဆိုလို့ရှိရင်စာပေလေးလာမယ်စာပေဆိုတာ literature ကျွန်တော်တို့အမှုစာပေရသစာပေတွေမကရဲနဲ့စာပေမျိုးစုံပေါ့ဗျာလေ့လာဖို့အဒီပညာလေ့လာရှိဖို့လိုပါတယ်ထိုင်းပြီးတော့ဒီကျွန်တော်တို့တို့ရေးတို့ရေးနဲ့ဩနေတာဟာ activist ဖြစ်ပါလေ politician ဆိုရတော့နိုင်ငံရေးကိုဟိုလေ့လာရမယ်အဒီဖြစ်ရတယ်တော့မရှုံချပါဘူးလူငယ်တွေကတတ်တိရှိရှိနဲ့ဒီတနက်ကိုညဆိုင်ပြီးတော့လုပ်ခဲ့တဲ့အတွက်ချစ်ချစ်စရာကောင်းပါတယ်ဒါပေမဲ့ဒါရင်ရထားလို့မဖြစ်ဘဲနဲ့ဒေါက်ဆန်းစုကြည်လို့ဒီနိုင်ငံရေးအသိပညာနဲ့တတ်တိဓာတ်ဒီလက်ခုစလုံးပြည့်စုံအောင်လုပ်ပြီးတော့စီးပွားနိုင်မှစီးပွားပြီးတော့ဥဆောင်မှကလည်းဒီဖြစ်တဲ့နိုင်ငံရေးမှာဥဆောင်နိုင်လိမ့်မယ်ဆိုတာလူငယ်တွေသင်္ကန်းတာကြည့်ပြကောင်းပါတယ်ဗျာ
ဒါရီကတော့ဒီကနေ့ကြောက်တဲ့ဒေါက်ဆန်းစုကြည်ရဲ့65နှစ်မြောက်မွေးနေ့အထိမ်းအမှတ်အနေနဲ့တင်ဆက်ခဲ့တာပါရှင်